မ္မတမရရဲ့ကာကွယ်ရေးဦးစီးချုပ်ကြီးဒုတိယဗိုလ်ချုပ်ကြီးညံတွန်းဟာဖေဖော်ဝါရီ22ရက်နေ့ကအိန္ဒိယနိုင်ငံကိုရောက်ရှိပြီးတော့ဖေဖော်ဝါရီ25ရက်နေ့ပြီးခဲ့တဲ့တောက်ကြာနေ့အထိ5ရက်ကြာနေထိုင်သွားခဲ့ပါတယ်။ဒုတိယဗိုလ်ချုပ်ကြီးညံတွန်းဟာအိန္ဒိယခရီးစဉ်အတွင်းမှာအိန္ဒိယကာကွယ်ရေးဝန်ကြီးအိန္ဒိယတမရကကြီးရီလီကာကွယ်ရေးဦးစီးချုပ်3ဦးနဲ့ပါတွေ့ဆုံဆွေးနွေးခဲ့ပါတယ်။ဒီမိုကရေစီနဲ့ဖွံ့ဖြိုးတိုးတက်ရေးအင်အားစု NDD ရဲ့သုတေသနနဲ့မှတ်တမ်းတင်ဌာနကဦးသေးအောင်ကိုအိန္ဒိယနဲ့မြန်မာနှစ်နိုင်ငံရည်ရွယ်တွေရဲ့ဆက်ဆံရေးကိုစပြီးတော့ကျွန်တော်မေးကြည့်ခဲ့ပါတယ်။အိန္ဒိယရည်ရွယ်နဲ့မြန်မာရည်ရွယ်နဲ့ဆက်ဆံရေးမှာရည်ရွယ်ဆက်လက်နဲ့ပြည်စည်းကိစ္စမှာဘယ်လိုရှိပါလဲ။
အထူးသဖြင့်ကတော့အိန္ဒိယပေါ့နော်ဒီ2006ခုနှစ်တုန်းကဒီမြန်မာစစ်အစိုးရရဲ့ရေတပ်ကိုပေါ့လေ BN2 Islander လို့ခေါ်တဲ့ဒီကင်းထောက်လေယာဉ်နှစ်စီးရောင်းချဖို့သူတို့စီစဉ်ခဲ့တာတော့ရှိပါတယ်ဒါပေမဲ့အဲ့ဒီလေယာဉ်တွေကဒီအိန္ဒိယအစိုးရကိုပေါ့နော်ပြည်ရှားအစိုးရကနေပြီးတော့ရောင်းချထားတဲ့လေယာဉ်တွေဖြစ်တဲ့အတွက်ကြောင့်သူတို့ကန့်ကွက်တဲ့အတွက်ဒီအစီအစဉ်ပြတ်သွားတယ်လို့ကျွန်တော်သိရတာရှိပါတယ်ဒီနောက်ဘက်မှာလည်းပဲနောက်ထပ်ပြီးတော့ပေါ့လေအိန္ဒိယအစိုးရကဗမာစစ်အစိုးရရဲ့ရည်ရွယ်ကိုနော်ခင်မီနည်းပညာတွေနဲ့စစ်လက်မဲ့ပစ္စည်းတွေရောင်းချဖို့သူတို့စူးစမ်းနေရတော့ရှိပါတယ်ဗမာစစ်အစိုးရလည်းဒါကိုစိတ်ဝင်စားပြပြီးတော့တွားရောက်လေ့လာနေတဲ့အနေအထားတွေရှိပါတယ်ဒါပေမဲ့ဒီနေ့အထိတော့မြန်မာရည်ရွယ်အတွက်စစ်လက်မဲ့ပစ္စည်းတွေရောင်းချရတဲ့ဆိုတဲ့သတင်းတွေကိုကျွန်တော်တိကျတော့မရသေးပါဘူ
းဟုတ်ကဲ့ခင်ဗျအဲ့ဒီကိစ္စတွေအပြင်ပေါ့နော်ဒီရည်ရွယ်နဲ့ပတ်သက်လို့ကအိန္ဒိယနဲ့ဘင်္ဂလားဒေ့ရှ်ရေပြင်ပြဿနာဗမာနဲ့ဘင်္ဂလားဒေ့ရှ်ရေပြင်ပြဿနာတွေလည်းရှိတယ်အဲ့တော့ဗမာနဲ့ဘင်္ဂလားဒေ့ရှ်ရေပြင်ပြဿနာမှာရေတပ်ချင်းဟာထိတ်တိုက်ရင်ဆိုင်တွေ့ရမယ့်အလားအလာမျိုးလည်းကြုံခဲ့ဘူးတယ်အဲ့တော့ခြုံငုံပြီးတော့ဒီ၃နိုင်ငံအနေထားနဲ့ဒီဘင်္ဂလားပင်လယ်အော်ထဲမှာမြန်မာရေတပ်အိန္ဒိယရေတပ်တို့ဆက်ဆံဆောင်ရွက်သွားမယ်လို့ကိုထေအောင်တို့မှန်းကြည့်လို့ရပါလေခင်ဗျာ
အဲ့တခုတော့ရှိပါတယ်ဒီနာဖာစစ်ဆိုးကတော့ဒီအနောက်နိုင်ငံတွေပဲဖြစ်ဖြစ်ပေါ့နော်အဲ့အိန္ဒိယနိုင်ငံတွေသူ့ရောပဲဖြစ်ဖြစ်သူ့ရောတိုက်ခိုက်လာရင်အဲ့တို့ပင်လယ်ပြင်နေတက်ခိုက်လာနိုင်တယ်လို့သူသုံးသပ်ထားတာလည်းရှိပါတယ်နောက်တစ်ခုကဒီအစ်စ်ဆိုးရကပေါ့လေအဲ့တွက်ချက်သုံးသပ်ထားတာကဘင်္ဂလားဒေ့ရှ်ရေတပ်ကိုပေါ့အမေရိကန်ကနေပြီးတော့ဒီခင်မီလက်နက်တွေတပ်ဆင်ပေးထားတယ်ရေတပ်သင်္ဘောတွေတပ်ဆင်ပေးထားတယ်ဆိုတဲ့အပေါ်မှာဒီဘင်္ဂလားဒေ့ရှ်ရေတပ်နဲ့ရင်ဆိုင်ရဖို့အတွက်ကိုအနာဖာရေတပ်ကစွန့်ရည်ရပေါ့နော်သူတို့အင်အားယုံနေတယ်လို့သူတို့ယူဆထားတာရှိတယ်နောက်တစ်ခုကမြန်မာရေတပ်မှာအခုလက်ရှိပေါ့အသုံးပြုနေတဲ့တရုတ်နိုင်ငံကရထားတဲ့ရေတပ်လက်နက်ပစ္စည်းတွေကလည်းပဲတော့ခင်မမီရောတဲ့အပြင်ပေါ့လေအဲသူတို့ကဒီပင်လယ်ပြင်မှာအသိပြီးတော့ခုံပေါင်းလို့ရတဲ့အနေအထားမရှိဘူးလို့ကျွန်တော်သိရတာရှိတယ်။အဲဒါကြောင့်မြန်မာစစ်အစိုးရအနေနဲ့ကတော့အိန္ဒိယပဲရဗေနိုင်ငံပဲရသူတို့ဝေယူတက်ဆင်ဖို့စဉ်းစားနေတဲ့အနေအထားရှိရလို့ကျွန်တော်ယူဆပါတယ
်။ဟုတ်ကဲ့ကျွန်တော်တို့ဒေသတွင်းမှာပေါ့ဘင်္ဂလားပင်လယ်အော်ထဲမှာတရုတ်ရီတပ်ဝင်ရောက်တွာလာလှုပ်ရှားနေပုံမှာအိန္ဒိယစိတ်ပူမှုလည်းရှိမယ်နောက်တစ်ခါဒီမီလန်ရီတပ်စီလီကျင်းမှုပါမြန်မာရီတပ်ဟာအိန္ဒိယရီတပ်ရဲ့ဖိတ်ကြားမှုကြောင့်ပါဝင်လာခဲ့တာလဲအချိန်ကနည်းနည်းလေးညားလာပြီပေါ့နော်အဲ့တော့မြန်မာရီတပ်ကဒီမီလန်ထဲမှာတွားတွားပါနေတဲ့အတွက်တရုတ်ဘက်ကရောဘလို့ထင်မြင်ယူဆလာနိုင်ပါသလဲ
အဲကျွန်တော်ထင်တာကတော့ဒီအိန္ဒိယနဲ့တရုတ်ပေါ့လေပြိုင်ဆိုင်ဖြစ်နေတဲ့ကြားထဲမှာသမစစ်သူကအမျက်ထုတ်ဖို့ကြိုးစားနေရလို့ပဲကျွန်တော်ထင်ပါတယ်။ဘာဖြစ်လဲဆိုတော့အခုဆိုလို့ရှိရင်ကျွန်တော်ကြောက်ဖြူမှာအဲဒီတရုတ်နိုင်ငံကနေပြီးတော့စိတ်ကန်းတိဆောက်ပေးဖို့ကိစ္စကိုလည်းပဲနာဖာစစ်သူကခွင့်ပြုထားတယ်။နောက်တစ်ခုကကျွန်တော်တို့ဒီရခိုင်ကမ်းမြောင်ကနေထွက်မယ်။အဒီရွှေတဘာဝတန်းဝေးတွေကိုလည်းပဲဒီတရုတ်နိုင်ငံကသာမကအိန္ဒိယနိုင်ငံကိုလည်းခွဲပြီးတော့ရောင်းချဖို့နော်စစ်သူကအစီအစဉ်နေတယ်နောက်တစ်ခုကအိန္ဒိယနိုင်ငံကိုတန်းဝေးတွေတင်ပို့တဲ့နေရာမှာနော်ကျွန်တော်တို့ဒီကလန်ဒါမြစ်ကြောင်းကိုပေါ့နော်အဲအသုံးပြုဖို့အတွက်ဒီမြေကြောင်းဖွံ့ဖြိုးရေးစီမံကိန်းကိုလည်းပဲအိန္ဒိယအစိုးရကိုခွင့်ပြုထားတာရှိတယ်။အဲ့တော့အဲ့အနေအထားတွေကြည့်မယ်ဆိုလို့ရှိရင်မြန်မာစစ်အစိုးရအနေနဲ့ပေါ့လေတရုတ်နဲ့ရောအိန္ဒိယနိုင်ငံနဲ့ရောအဲသူကတော့သူ့အကျိုးစီးပွားအတွက်ပေါ့နှစ်ဘက်စလုံးကိုအဲသူကပေါင်းနေတဲ့သဘောမျိုးရှိတယ်
။ဟုတ်ကဲ့အိန္ဒိယကိုယ်နဲ့ကလည်းသူ့ကိုလာပြီးဆက်ဆံနေပြီမဲ့တကယ်တမ်းမှာဟလာအပြည့်ဝရိုးရိုးသားသားနဲ့သူတို့နဲ့ပူးပေါင်းဆောင်ရွက်ဖို့မဟုတ်ဘဲနဲ့တစ်ဖက်ကလည်းဒီနိုင်ဖဲအနေနဲ့ဒီအိန္ဒိယဘက်ကသဘုံတွေကိုဗမာအင်မီထဲမှာလက်ခံထားတာတို့နော်ဒီအိန္ဒိယသဘုံတွေဖြတ်တန်းတာကိုမတိမတာခွင့်ပြုတာတော့ ਨੇ အိန္ဒိယကိုလူနိုင်ငံကလည်းကင်ထားတယ်ဒီကြားထဲကလည်းဒီတရုတ်ကိုမဲတင်းနေတာ ਨੇ သူတို့ကိုလာဆက်ဆံနေဆိုတဲ့အနေထားအဲ့ဒီအနေထားနဲ့အိန္ဒိယနဲ့မြန်မာစစ်ဆွေးရနဲ့ဂျာမန်ကိုဘယ်လိုဆက်ဆံရေးတိုးတက်တယ်လို့မြင်နေရကနေပြီးတော့ပြဿနာတွေမဖြစ်လာနိုင်ဘူ
းဒီအိန္ဒိယနိုင်ငံကနေခွဲထွက်ဖို့အတွက်နော်လက်နက်ကင်တော်လာနေကြတယ်ဒီမဏိပူရိုအာတန်တို့နာဂလန်တို့မီဇိုရမ်တို့စတဲ့ပြည်နယ်ကခွဲထွက်ရေးသဘုံအဖွဲ့အများစုကလည်းမြန်မာနိုင်ငံအတွင်းမှာပေါ့လေအခြေစခန်းတွေဖောက်ပြီးတော့သူတို့ကလှုပ်ရှားနေတာရှိတယ်။အဲ့ဒါတွေကိုလည်းပဲဗမာစစ်အစိုးရကမူလတုန်းကတော့တမင်မွေးထားတာရှိတယ်။တမူးမျိုးမှာအိန္ဒိယနိုင်ငံရဲ့တဘုံဖွဲ့စီးရကောင်းဆောင်တွေကိုစစ်အစိုးရနေထိုင်ခွင့်ပြုထားတဲ့အနေအထားလည်းရှိတယ်။အဲ့တော့အဲ့ဒါတွေကိုကြည့်ချင်းအားဖြင့်ဆိုလို့ရှိရင်ဗမာစစ်အစိုးရကပေါ့လေဗီဇတစ်ဖက်ကြီးမုတ်တစ်ဖက်လှုပ်ပြီးတော့အိန္ဒိယနဲ့ရော ဒီတရုတ်နိုင်ငံတွေရောသူကသူ့အကျိုးစီးပွားအတွက်ဒီကြားကနေပြီးတော့ကစားဖို့စီစဉ်နေတဲ့အနေအထားမျိုးရှိရလို့ကျွန်တော်ထင်ပါတယ
်ဟုတ်ကဲ့ခင်ဗျာအဲ့လိုမျိုးကစားတဲ့ဟာမှာသူ့အတွက်ဘာအနေမရှိလားခင်ဗျကစားစီဖြစ်စီကစားစီဖြစ်စီအိန္ဒိယနဲ့တွားပြီးတော့ဒီလိုမျိုးစီးရေးဆက်ဆံမှုအရန်တိုးမြင့်တဲ့အခါမှာတရုတ်ရဲ့ညဉ့်ညင်တာရောခံရဖို့မရှိလားတစ်ဖက်မှာလည်းတရုတ်နဲ့လည်းဟလာအခုဆိုရင်ဒေသဒေသတွေမှာအခုဒီတရုတ်ရဲ့ထောက်ခံအားပေးမှုကိုရှိနေတဲ့ဝါပြည်သွေးစည်းညီညွတ်ရေးတပ်မတော်တို့ဒီကိုကံအဖွဲ့နဲ့မြန်မာစစ်ဆေးရေးနဲ့ကမပြေလည်တော့ဘူးအရိဟာကတော့သူကတခါအိန္ဒိယနဲ့တွားပြီးတော့ဒီလိုမျိုးဆက်ဆံရေးလုပ်နေတဲ့အတွက်ကြောင့်မို့နှစ်ဖက်စလုံးရဲ့မကြေမနက်ဖြစ်တာနဲ့ဂျာမာသူညံ့မနေနိုင်ဘူးလား
အမှန်တော့ဟိုသူဆိုတာပေါ့လေသဘောထားမမှန်တဲ့ကိစ္စတွေကတစ်ချိန်ချိန်မှာကြာရင်တော့မြန်မာပြည်အတွက်အင်မတန်အန္တရာယ်ရှိရလို့ကျွန်တော်တော့မြင်ပါတယ်။ဘာဖြစ်လဲဆိုတော့ဒီစစ်ဆိုးအနေနဲ့ပေါ့လေဒီလောက်အင်အားကြီးတဲ့နိုင်ငံကြီးနှစ်ခုကြားမှာဘယ်နည်းနဲ့မှဒီနိုင်ငံကြီးတွေကိုသူ့အနေနဲ့ရည်ရှိမှာပေါ့နော်မယိုးမသားနဲ့ကစားနိုင်မှာမဟုတ်ဘူး။ဟိုနိုင်ငံတွေနေလည်းပဲဒါသူ့ရဲ့အခုလက်ရှိပေါ့လေကစားနေတဲ့နေထားကိုမသိပဲနေမှာမဟုတ်ဘူးလေ။ဒါကြောင့်မလို့တစ်ချိန်ချိန်မှာတော့ဒီဟာပြဿနာဖြစ်လာနိုင်တယ်ဒါပေမဲ့ဒီစစ်စုကကောင်းဆောင်နေရဒါတွေကိုရည်စီအတွက်ကိုမတွက်ဖဲနဲ့လက်ရှိအနေထားလောက်ကိုပဲတွက်ပြီးတော့အဲသူတို့ကိုသူတို့ပေါ့လေသူတို့ထဲမှာဒီနိုင်ဖဲရှိတယ်ဆိုရဲအနေထားမျိုးနဲ့အဲသူတို့ကဒီမီးနဲ့ကစားနေတဲ့အနေထားမျိုးလို့ပဲကျွန်တော်ထင်ပါတယ
်။ဟုတ်ကဲ့အဲ့ဒါကသူပြည်တွင်းနိုင်ငံရေးအတွက်ဒီလိုမျိုးဒီအမျိုးသားရေးအကြောင်းပြပြီးတော့နိုင်ငံရေးကစားလို့ရတဲ့အကွက်ကိုရောသူတို့မျှော်ကြည့်ထားမယ်လို့မြင်ကြည့်လို့ရပါခင်ဗျာ။
အဲ့ဒီစစ်စိုးရမှာတော့အမြဲတမ်းပေါ့လေသူကရန်သူပြနေရတဲ့အနေအထားမျိုးရှိတယ်အထူးသဖြင့်ဆိုရှင်တာသူစစ်တပ်ကိုအထိန်ထားနိုင်ဖို့အတွက်ပေါ့ဟိုအစတုန်းကဆိုလို့ရှိရင်ဗမာပြည်ကွန်မြူနစ်ပါတီကိုအဲသူတို့ကအမြဲတမ်းလက်ညှိုးထိုးပြီးတော့ဒါအန်ဒီရရှိတယ်ဆိုပြီးတော့သူစစ်တပ်ကိုပေါ့နော်အဲသွေးထိုးလုံဆော်ပေးတာတွေရှိခဲ့တယ်အဲဒီနောက်ဖက်မှာလည်းပဲအခုနောက်ပိုင်းကျတော့ဒါအမေရိကန်အပါဝင်အနောက်နိုင်ငံတွေကိုတခါထပ်ပြီးတော့နော်သူတို့ကဒီပကျူးကျော်မဲ့အန်ဒီရရှိတယ်ဆိုပြီးတော့တခါထပ်ပြီးတော့လှုပ်လာတယ်အခုနောက်ပိုင်းမှာအမေရိကန်အပါဝင်အနောက်နိုင်ငံတွေနဲ့ဆက်ဆံရေးပြန်ပြီးတော့ကောင်းလာဖို့လူလားလာတဲ့အခါကြပြန်တော့အဲသူကပြစ်မှတ်ကိုပေါ့လေအခုဆိုလို့ရှိရင်မူရစီဝါနဲ့ဆက်နွယ်ပတ်သက်နေတဲ့သူတွေဒီတိုင်းသားအဖွဲ့အစည်းတွေဘက်ကအဲသူကလည်းညှို့ထိုးပြလာတယ်အဲ့ဒီနောက်မှာလည်းပဲတရုတ်အန်ဒီရပါရှိလာနိုင်တဲ့ဆိုတဲ့အနေအထားမျိုးကိုမသိမသာနဲ့ပေါ့အဲသူကထောက်ပြလာတဲ့အနေအထားမျိုးရှိတယ်အဲဒါအပြင်အမေရိကန်နိုင်ငံကသာအကူအညီပေးမယ်ဆိုလို့ရှိရင်အမေရိကန်နိုင်ငံကအလိုရှိနေတဲ့မူရစီဝါကောင်းဆောင်တွေကိုလည်းအဲသူတို့ကမျိုးဖြုတ်ချိန်မုံပြီးတော့အဲသူတို့ကလွှဲအပ်ပေးမယ်ဆိုရဲလေသာမျိုးတွေတောင်းဆလာတဲ့အနေအထားမျိုးကျွန်တော်တွေ့ရတာရှိတယ်လေ။ဒါတွေကြည့်ချင်းအဖြစ်ကတော့စစ်ဆိုးအနေနဲ့ကဘယ်သူအပေါ်မှာမှသူတို့ကတော့တကယ်လဲယုံကြည်ရှိတာမဟုတ်ဘူး။ဒါပေမဲ့တရုတ်ကလည်းသူတို့တကယ်ယုံတာမဟုတ်ဘူး။အိန္ဒိယကလည်းမယုံဘူး။အမေရိကန်ကလည်းမယုံဘူး။ဒါပေမဲ့လို့သူတို့အတွက်အကျိုးရှိလာမယ်ဆိုရင်အဲ့ဒီနိုင်ငံကြီးတွေကြားထဲမှာလည်းသူတို့ကကစားဖို့ဝန်မလေးဘူးဆိုတဲ့သဘောမျိုးတွေ့ရတာတော့ရှိပါတယ
်။အိန္ဒိယမြန်မာနှစ်နိုင်ငံစီးဆက်ဆံမှုတွေကနေတန်တမာရေးနိုင်ငံရေးဆက်ဆံမှုတွေဆက်နွယ်မှုတွေဖြစ်ပေါ်နေတာနဲ့ပတ်သက်ပြီးတော့ညူဒေလီမြို့တော်ကပြည်တော်စုမြန်မာနိုင်ငံအမျိုးသားညွန်ပေါင်းအစိုးရရဲ့ဝန်ကြီးတဦးဖြစ်သူစကိုင်းတိုင်းပလဲမြို့နယ်အမှတ်2မဲဆန္ဒနယ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါက်တာတင့်ဆွေကိုလည်းကျွန်တော်ဆက်သွယ်မေးမြန်းဆွေးနွေးခဲ့ပါတယ်
ဒီပမာနဲ့ဒီနာဖပေါ့လေနာဖလက်ထက်ပမာနဲ့ဒီအိန္ဒိယအစိုးရဆက်ဆံရေးဟိုပြန်ကောင်းမှုစာတုံးကနိုင်ငံစစ်တပ်ချင်းဆက်ဆံရေးကစခဲ့တယ်အခုတော့နိုင်ငံရေးဆက်ဆံမှုကတိုးလာတယ်ပေါ့လေ
ဟုတ်ကဲ့ခင်ဗျာများသောအားဖြင့်ကကျွန်တော်တို့အိန္ဒိယရဲ့အရှေ့မြောက်မြန်မာနိုင်ငံအနောက်မြောက်နှစ်နိုင်ငံနယ်စပ်မှာအိန္ဒိယအစိုးရကိုတော်လှန်တိုက်ခိုက်နေတဲ့သဘုံအဖွဲ့အစည်းတွေကမြန်မာမျိုးပဲမှာခြေကုပ်ယူပြီးတော့တိုက်ခိုက်နေတယ်ဆိုတဲ့အနေအထားတွေကြောင့်အဲ့ဒီစစ်တပ်ဆက်ဆံမှုမှာအဲ့ဒါကိုအဓိကထားခဲ့တယ်လို့ကျွန်တော်တို့သိရှိရပါတယ်ဆရာအဲ့တော့အဲ့ဒီအနေအထားကိုဆရာတိတိလောက်ပြောပြပေးပါဦ
းဒီနာဖာစစ်ဆိုးရကိုဒီမိုကရေစီလှုပ်လို့မလှုပ်လို့ဟိုဆက်ဆံရမယ်ဆိုတော့ policy ကိုကျင့်သုံးလာခဲ့တာကတော့အဲ့ဒီအိန္ဒိယကိုဆက်ကျင်နေတဲ့ဒီအရှေ့မြောက်ဒေသကလက်နက်ကင်ဖွဲ့စည်းတွေကအချက်ကြီးတစ်ခုဖြစ်ပါတယ်တခြားအချက်တွေပြင်ပေါ်လေအဲဒီအတွက်လည်းပဲအိန္ဒိယကနာဖာနဲ့တွေ့တိုင်းဆက်ဆံတိုင်းလဲတိုင်းအပြန်အလှန်လဲကြတိုင်းဒီကိစ္စကိုဟိုတင်ပါတယ်ခင်ဗျာဒီနိုင်လည်းပဲကျွန်တော်တို့သိရသလောက်တရင်လောကမှာထွက်ရသလောက်ကတော့နာဖာစစ်ဆိုးရဘက်ကအဆင့်ဆင့်သောကောင်းဆောင်တွေဟာဂရီစကားတွေဒီအမြဲတမ်းပေးပါလေတိုးတော်လည်းဒီကြိမ်ထီတော်ဒီအရှိမြောက်လက်နက်ကင်ဖွဲ့စည်းတွေနဲ့ပတ်သက်ပြီးတော့နာဖာဘက်ကအိန္ဒိယလှုပ်ချင်တယ်လို့လိုက်မလှုပ်တာကတော့ဒီနေ့အထိပဲခင်ဗျအဲဒါပေမဲ့အိန္ဒိယကစိတ်ရှိတဲ့သဘောရှိတော့ကိုဆက်ပြီးတော့ပူပေါင်းဆောင်ရွက်မှုတွေလုပ်နေတယ်လို့ဟိုကျွန်တော်တို့မြင်ပါတယ
်ဟုတ်ကဲ့ခင်ဗျအိန္ဒိယအစိုးရကမြစ်တရက်ခံထားတယ်ဒါမှမဟုတ်လေကျွန်တော်တို့ဒီစစ်လက်နက်ပစ္စည်းတွေပါထောက်ပံ့မှုမြန်မာစစ်တပ်ကိုပေးတယ်ဒါပေမဲ့တကယ်တမ်းမှာမြန်မာစစ်တပ်ကအိန္ဒိယတပုံတွေမြန်မာမျိုးပေါ်ကနေပြောမှာအိန္ဒိယဆွေရောဒုက္ခပေးနေတာကိုတချို့နေရာတွေတချို့ကိစ္စတွေမှာလစ်လျူရှုထားပြီးတော့တမင်သက်သက်
လွတ်ထားတယ်ဆိုတဲ့အနေအထားမျိုးလည်းကျွန်တော်တို့ကြားရတာရှိပါတယ်အဲ့ဒါကတော့ဘာကြောင့်များပါလဲဖြစ်ကောဖြစ်နိုင်ခြေရှိပါလားဆရာ
အာတကယ်ဖြစ်နေတာတော့အမှန်အဲ့ဒီအတိုင်းပဲခင်ဗျာသတင်းစာတွေသူတို့ TV ရသတ်သဖြင့်ဒီအိန္ဒိယမီဒီယာလောကမှာဘလို့ရေးနေနေတကယ်တမ်းနာဖဘကအိန္ဒိယသဘုံတွေကိုဘယ်တော့မှလေးလေးနက်နက်တိုက်တယ်လို့မရှိခဲ့တာကတော့အမှန်ပဲခင်ဗျာဘာကြောင့်လဲလို့ပြောရင်တော့ဒီဟာကဒီနိုင်ငံတကာနယ်နိမိတ်တခြားမှာနိုင်ငံတိုင်းလူလူမှာဒီလိုတစ်ဖက်နိုင်ငံရဲ့သဘုံတကံကိစ္စကိုသူတို့ကတခါလီမှာမွေးထားသလိုကိုမွေးကြတဲ့အစင်သာရှိတယ်ခင်ဗျာဒါမှလည်းပဲနှစ်နိုင်ငံဆက်ဆံတဲ့အခါမှာဒါဟာကျွန်တော်တို့စိတ်ဆစ်စရာကိစ္စတစ်ခုအနေနဲ့သုံးညလို့ဟိုလှုပ်လေလှုပ်ထားရှိပါတယ်ဒီတိုင်းပဲနာဖဆစ်ဆိုးကဒီကိစ္စကိုဆောင်ရွက်နေတယ်လို့ကျွန်တော်တို့အပြည့်အဝယုံကြည်တယ်ခင်ဗျာဘာကြောင့်လဲဆိုတော့အိန္ဒိယဟာအဲ့ဒီသဘုံတကံကိစ္စရဲ့အတခါကြီးတဲ့ပုံပြီးကြီးတဲ့တရုတ်နိုင်ငံဆိုတဲ့ကိစ္စကြီးတစ်ခုရဲ့ကိုယ်ကင်တွယ်ဖို့အတွက်နာဖနဲ့စကားပြောတဲ့အခါမှာနာဖဘက်ကသာဝတ်ပဲအလားတူပဲအလေးသားတဲ့တစ်ချက်အနေနဲ့အများအားရှိနေတော့ကဒါကြောင့်လည်းပဲအိန္ဒိယကသူကြိုက်ကြဲမကြိုက်ကြဲနာဖနဲ့ပူးပေါင်းဆောင်ရွက်ပြန်လည်လက်ပစကားချူချူတွေလှလှတွေပြောနေရတဲ့အနေထားပါပဲ
ဟုတ်ကဲ့ဆရာအဲ့တော့ခုနကဆရာပြောသလိုဒါအကွက်ကောင်းတစ်ခုအနေနဲ့တုံးချတဲ့နေရာမှာမြန်မာဆီဆိုရအတွက်ကောတကယ်ပဲအကျိုးအမြတ်တွေရနေတယ်လို့ဆရာမြန်မာသားခင်ဗျာဘလို့အတိုင်းတာမျိုးနဲ့ကျွန်တော်တို့ကြည့်လို့ရမှာဆရာ
ဟုတ်ကဲ့ခင်ဗျာဒဇုံတရားတော့ရတယ်ခင်ဗျာနာဖဘက်ကဟိုဥပမာပြောပါဆိုလေ2006ခုနှစ်ကအိန္ဒိယသမ္မတပမာပြီးတော့ကသမ္မတကနာဖဆီဆိုကိုဂရင်းကြီးတုံးချပေးခဲ့ခင်ဗျာနိုင်ငံတကာရေးတဲ့ပတ်သက်ရင်အဲဒီအချက်ထဲကတစ်ခုကတော့နိုင်ငံတကာစင်မြင့်မှာနာဖဘက်ကနေယက်တည်ပါမယ်ဆိုပြီးတော့ဒီသမ္မတကအိန္ဒိယဆိုကကိုသာဂရီပေးခဲ့တယ်သူဂရီပေးတဲ့အတိုင်းနဲ့နာဖကရတယ်ဥပမာဆိုရင်အာယလိုဆိုတဲ့နိုင်ငံကလူသမားဖွဲ့ချုပ်မှလည်းနာဖဘက်ကမေးပေးတယ်ကုလသမဂ္ဂသူတွေညီလာခံမှလည်းနာဖဘက်ကလိုက်ပြောတယ်လို့ကုလသမဂ္ဂဒီလူခွန်ရေးဆိုင်ကော်မရှင်တရက်ကော်မရှင်မှလည်းနာဖဘက်ကလိုက်တယ်ဆိုတော့ဒါနာဖဟာအိန္ဒိယဘက်ကရတဲ့အကျိုးမြတ်ကြီးပဲလို့ကျွန်တော်မြင်ပါတယ်
ဒီမိုကရေစီနဲ့ဖွံ့ဖြိုးတိုးတက်ရေးအင်အားစု NDD ရဲ့သုတေသနနဲ့မှတ်တမ်းတင်ဌာနကဦးထေအောင်နယူးဒေလီမြို့တော်ကပြည်ထောင်စုမြန်မာနိုင်ငံအမျိုးသားညွန်မောင်းအစိုးရရဲ့ဝင်ကြီးဖြစ်သူဒဂိုင်းတိုင်းပလဲမြို့နယ်အမှတ်နဲ့မဲဆန်းနယ်မြို့သားဒီမိုကရေစီဖွဲ့ချုပ်ရဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါက်တာတင့်စွေတို့ကိုဆက်သွယ်မေးမြန်းဆွေးနွေးခဲ့တာဖြစ်ပါတယ်ကျွန်တော်ရော်နီငိမ့်ပါခင်ဗျာ